Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဒီဇင်ဘာလ9ရက်တောက်ကြတဲ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူလာဆင်နိုင်ပါတယ်ရှင်။ကျွန်မခွာကြိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်မှာတောက်ကြနေညနေခင်းသတင်းတွေကိုနန်းလောင်တဲ့အထူးကြီးညာပေးတော့မှာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတပါကွန်ဟေကိုအယုံကြည်မရှိဆိုကိုလွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ခဲ့တာမှာတော့လွှတ်တော်အမတ်300မှ234ယောက်ကဒီဆိုကိုထောက်ခံပေးပေးခဲ့ကြပါတယ်။ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကကမ္ဘာကြီးပြုနေမှုကိုမေးခွန်းထုတ်တဲ့ရှေ့နေစကော့ဘရစ်ကိုကမ္ဘာဝန်းကျင်ကာကွယ်ရေးအဖွဲ့အကြီးအကဲဖြစ်တဲ့ကျော်သပရေးနေမှာရွေးချယ်လိုက်ပါတယ်။တောင်ပစိဖိတ်သမုဒ္ဒရာတဲ့ဆော်မွန်ကျွန်းနိုင်ငံကမ်းရိုးတန်းအနီးမှာတောက်ကြနေအစောပိုင်းကပင်အား 9.8 အဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညနေခင်းမှာတော့ဒီရခိုင်ဒေသအတွင်းလူသားချင်းစာနာမှုအကူအညီတွေအများဆုံးရရေးရန်ကုန်အခြေစိုက်တန်ယုံ14ခုကတိုက်တွန်းခဲ့တာကိုနှာစင်ရမှာပါ
But we are concerned by delays and urge all Myanmar authorities to overcome the obstacles that have so far prevented a full resumption.
ဒါတော့အမေရိကန်တန်ယုံပြောခွင့်ရသူရဲ့ပြောကြားချက်ဖြစ်ပါတယ်ရှင်။တခါရခိုင်ပြည်ပခန့်အရေးနိုင်ငံတော်အရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်အခင်းဖြစ်ရာဒေသကိုသွားဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ရဲ့တိုက်တွန်းချက်ဟာဖိအားပေးမှုတစ်ခုသာဖြစ်တဲ့အကြောင်းသမရယုံဝင်ကြီးဌာနပြောခွင့်ရသူကလည်းတုံ့ပြန်ပါတယ်။ဒီလိုသတင်းဆောင်ပါတွေရခိုင်နဲ့ပတ်သက်တဲ့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြရမှာပါ။ဒီသတင်းတွေမတိုင်ခင်တော့အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကကြေညာပါမယ်ရှင်။
တောင်ကိုရီးယားသမ္မတပါကွန်ဟေကိုသမ္မတအဖြစ်ယုံကြည်မရှိဆိုကိုတောင်ကိုရီးယားလွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ခဲ့တာမှာလွှတ်တော်မှ300မှ234ယောက်ကဒီအဆိုကိုထောက်ခံပေးခဲ့ကြပါတယ်။ဒါကြောင့်ဒီအဆိုတည်ပြုဖို့ဖြစ်ဖို့အတွက်လိုအပ်တဲ့3ပုံ2ပုံမဲထပ်တောင်ပို့ပြီးတော့များခဲ့ပါတယ်။သမ္မတပါကွန်ဟေအပေါ်မှာလူဒုထောက်ခံမှုမထင်မှတ်လောက်အောင်ယုံကြည်ကြဆင်သွားခဲ့တာကတော့သမ္မတအိမ်တော်မှာဒေါ်လာတန်းနဲ့ချီတဲ့အောက်ရီလိုက်ဆောင်မှုအရှုပ်တော်ပုံဖြစ်ခဲ့တဲ့ဆိုတော့သိမကြခင်ကဆွဆွဲချက်တီကြောင့်ဖြစ်ပါတယ်။ဒီကနေ့လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာတော့လွှတ်တော်ဥက္ကဋ္ဌချောင်းစီကျွန်းကတိုင်းပြည်တွင်ကွဲလွဲမှုတွေကိုပြန်လည်စစ်ဆင်ညှိနှိုင်းသွားဖို့နဲ့လက်ရှိအရှုပ်တော်ပုံကြောင့်အစိုးရလုပ်ငန်းတွေမလုပ်နိုင်တော့တဲ့အထိဖြစ်ခဲ့ရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုပြန်လည်တည်ငြိမ်လာအောင်လှုပ်ဆောင်ဖို့အစိုးရကိုတိုက်တွန်းခဲ့ပါတယ်။သမ္မတအပေါ်မှာယုံကြည်မရှိဆိုလွှတ်တော်မှာအတည်ပြုလိုက်တာကြောင့် Miss Park အနေနဲ့သမ္မတလုပ်ပိုင်ခွင့်အာဏာတွေကနေရပ်ဆိုင်ခဲ့ရပြီးလောလောဆယ်အစိုးရကိုတော့ဝန်ကြီးချုပ်ဟွမ်ချူအန်းကယာယီဥဆောင်မှာဖြစ်ပါတယ်။အခုလိုလွတ်တော်တွင်အတီးပြုချက်ထွက်လာပြီးတဲ့နောက်မှာတော့လွတ်တော်ရှေ့မှာသမ္မတကိုကန့်ကွက်ဆန္ဒပြခဲ့ကြသူတွေကလည်းအောင်ပွဲခံခဲ့ကြပါတယ်။အောက်ရီလိုက်စားမှုအရှုပ်တော်ပုံကြောင့် Miss Park ကိုယာရုကနေဖယ်ရှားဖို့တောင်းဆိုတဲ့လူလူဆန္ဒပြပွဲတွေကိုတော့သတင်းပတ်တွေနဲ့ချီဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကဘာကြီးပုံွေလာမှုအပေါ်မေခွန်းထုံနေပြီးဇီဝလောင်စာထုတ်လုပ်မှုကိုပံပိုးပေးနေသူရှင်နစ်စကော့ဘရစ်ကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသဘာဝပတ်ဝန်းကျင်ကာကွယ်ရေးအဖွဲ့ EAP အကြီးအကဲဖြစ်ကြာရာဘရင်းနဲ့မှာပဲရွေးချယ်လိုက်ပါတယ်။အိုကလာဟိုမာပြည်နယ်ရှင်နစ်ချုပ်စကော့ဘရစ်ဟာအမေရိကန်နိုင်ငံရဲ့လျှက်စစ်တပ်အားပေးစစ်ရုံးတွေကနေကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုကိုလျှော့ချဖို့သမ္မတဘရက်အိုဘားမားရဲ့ရာထူးဥတုပြောင်းလဲမှုဆိုင်ရာပြောကြားတဲ့မေခွန်းတွေကိုတိုင်ခံဝေဖန်နေသူတို့ဖြစ်ပါတယ်။သဘာဝဝန်ကျင်ကာကွယ်ရေးအဖွဲ့ဟာစွမ်းအင်နဲ့ပတ်သက်ပြီးလုတ်ကိုင်းနေသူတန်ပေါင်းများစွာရဲ့အလုတ်ကိုင်းတွေဆုံးမစေပြီးအခွန်ထမ်းပြည်သူတို့ရဲ့ငွေတွေကိုအထိန်အကွန်မရှိသုံးနေတာကြားပြီးဖြစ်ပြီးတော့တောင်သူလယ်သမားတွေနဲ့တခြားဆက်မှုစီးပွားရေးလုပ်ငန်းအများပြားကိုဆစ်တက်ကြအောင်လုပ်နေတယ်လို့လည်းထရမ့်ကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ပရိဒ်ဟာတန်ရှင်စွမ်းအင်စီမံကိန်းပယ်ဖျက်ရေးအတွက်တရားစွဲဆိုတဲ့ပြည်နယ်28ခုထက်ကအရာရှိတွေထက်ကတူဖြစ်ပါတယ်။အဲ့ဒီစီမံကိန်းထဲမှာတက်ကရစ် 2030 မှာဖန်လွန်အိမ်တန်းငွေထုတ်လုပ်မှုဟာ2005ခုနှစ်မှာရှိတဲ့ပမာဏအောက် 32 ရာခိုင်နှုန်းလျော့သွားအောင်လျှော့ချဖို့ EAP စွမ်းအင်ဌာနကတောင်းဆိုထားတာပါ။တချိန်ထဲမှာပဲပြန်ပြည့်မြဲစွမ်းအင်နဲ့စွမ်းအင်ထုတ်လုပ်မှုကိုတိုးမြှင့်သွားဖို့ဖြစ်ပါတယ်။အခုလိုစွမ်းအင်ကဏ္ဍလုပ်ငန်းကိုပြောင်းပစ်ပြီး EAP ဌာနရဲ့အဓိကလုပ်ငန်းဖြစ်တဲ့တန်ရှင်းနယ်လေတုနဲ့တန်ရှင်းစိတ်ချရတဲ့အနေကင်းတဲ့ရေရရှိရေးလှုပ်ဆောင်သွားမှာဖြစ်ကြောင်းလဲသမရမစ္စတာထရမ့်ကပြောပါရယ်အခုလိုမစ္စတာပရစ်ကိုအမည်စရင်းတင်သွင်းလိုက်တာနဲ့ပတ်သက်ပြီးတော့အရင်သမ္မတလောင်းရွေးချယ်ပွဲမှာပါဝင်ပေမဲ့ရှုံးနိမ့်ခဲ့တဲ့ဗော်မွန်ပြည်နယ်ထက်လွတ်တော်မတ်ဘန်နီဆန်နက်စ်ကချက်ချင်းပဲကန့်ကွက်လိုက်ပါရယ်
ပြီးခဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းအဖြစ်ဝင်ရောက်ယှဉ်ပြိုင်ခဲ့တဲ့ဟီလရီကလင်တန်ကသတင်းမားတွေတဟုန်တိုးတိုးလာနေတဲ့အနေအိမ်နဲ့ပတ်သက်ပြီးတော့ကြာသပတေးနေ့ကသတိပေးလိုက်ပါတယ်ရွေးကောက်ပွဲမဲဆိုစီဝေးကာလာအတွင်းအငင်းပွားစရာသတင်းမားတွေကြောင့်မကြသေးခင်ကအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာသူမကအခုလိုသတိပေးလိုက်တာဖြစ်ပါတယ် အခုဆိုရင်သတင်းအမားတွေကလက်တွေ့ပြင်ပလောကမှာလည်းအကျိုးဆက်တွေရှိတယ်ဆိုတာကိုရှိတယ်ဆိုတာရှင်းပါတယ်လို့အမေရိကန်လွှတ်တော်မှာတောင်ဝန်ကနေအားယူတော့မဲ့ဒီမိုကရက်အထက်လွှတ်တော်ခေါင်းဆောင်ဟယ်ရီရစ်ကိုနှုတ်ဆက်တဲ့အခမ်းအနားတွေမှာလက်ရှိအမေရိကန်လွှတ်တော်အမတ်တွေနဲ့အရင်လွှတ်တော်အမတ်တွေကိုသူမကပြောကြားခဲ့တာဖြစ်ပါတယ်ကလင်တန်နဲ့သူ့ရဲ့လက်ထောက်တွေဟာပြီးသောဆိုင်တစ်ခုမှာကလေးတွေကိုလိမ်မိုင်းဆိုင်ရာအရာကျူးလွန်တဲ့ဂိုင်းတစ်ခုကိုတီထောင်နေတယ်ဆိုပြီးတော့မမမကန်သတင်းတစ်ခုကိုယုံကြည်နေတဲ့အသက်28နှစ်အရွယ်အဲဂါမက်ဒီဆန်ဝေါ့ဆိုတဲ့လူငယ်တစ်ယောက်ကဝါရှင်တန်ဒီစီကစားတောက်ဆိုင်တစ်ခုကိုတနင်္ဂနွေနေ့ကဝင်လာပြီးတော့တနက်ပစ်ဖောက်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီပစ်ခတ်မှုအတွင်းမှာကံကောင်းထောက်မှစွာပဲဘယ်သူမှတော့ထိခိုက်ဒဏ်ရာမရခဲ့ပါဘူးအဲ့နောက်တော့သူ့ကိုရဲတွေကအလင်းမြန်မဲဖမ်းဆီးခဲ့ပါတယ်အဲ့လူဟာဒီမမှန်ကန်တဲ့သတင်းကိုစုံစမ်းစစ်ဆေးပြီးတော့ကလေးတွေကိုကယ်တင်ဖို့အတွက်မြောက်ကရိုလိုင်းနားပြည်နယ်ကနေဝါရှင်တန်ကိုလာခဲ့တာဖြစ်တယ်လို့သူကရဲတွေကိုပြောခဲ့တယ်လို့ဆိုပါတယ်ဒီလိုသတင်းမားတွေအွန်လိုင်းမှာပြန့်နှံ့သွားခဲ့ပြီးရနောက်တခြားစီးပွားရေးလုပ်ငန်းတွေလည်းချိန်ကျောက်တာတွေခံခဲ့ရပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံအလက်ပေါ်မြို့အခြေအနေတွေနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားစီးရဲကျွမ်းကျင်သူတို့ကြားပြုလုပ်မဲ့တွေ့ဆုံဆွေးနွေးပွဲမတိုင်ခင်အလက်ပေါ်မြို့အရှေ့ပိုင်းကဆီးရီးယားအစိုးရရဲ့စီးရဲလှုပ်ရှားမှုအားလုံးရန်နာထားပြီးလို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကပြောပါရယ်အလက်ပေါ်မြို့ကတိုက်ပွဲတွေအဆုံးသတ်ဖို့အလားအလာရှိတဲ့အပြည့်အဝသဘောတူညီမှုရဖို့မျှော်လင့်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကြားရပတိနေ့အစောပိုင်းမှာပြောပါရယ်ရုရှားရဲ့သဘောထားတုံ့ပြန်ချက်တွေနဲ့ထပ်မံဖြည့်ဆွက်ချက်တွေကိုစောင့်နေပါတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့နဲ့ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကြာတာပြည်နေ့တွေ့ဆုံပြီးမစ္စတာကယ်ရီကသတင်းထောက်တွေကိုပြောသွားတာပါအသေးစိတ်အချက်အလက်တွေကိုတော့ပြောမသွားပါဘူးရုရှားနိုင်ငံခြားရေးဝန်ကြီးကလည်းအလက်ပိုမြို့အရှေ့ပိုင်းကပြဿနာတွေနောက်ဆုံးအဖြေရှာနိုင်ရေးဒီရက်ပိုင်းအတွင်းဆွေးနွေးလုပ်ကိုင်နေတာတွေအပြည့်တက်ဖို့စီရေးကျွမ်းကျင်သူတွေနဲ့တန်တမန်တွေလာမဲ့စနေနေ့မှာဂျနီဗာမှာတွေ့ဆုံဖို့သဘောတူညီမှုရထားပြီလို့ပြောပါတယ်ရုရှားရဲ့ဒီကြေညာချက်ကိုဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမစ္စတရာကကြိုဆိုလိုက်ပေမဲ့အလက်ပိုမျိုးကတိုက်ပွဲတွေရပ်တန့်သွားပြီးဒါမှမဟုတ်အယက်သားတွေဘေးလွတ်ရာရွှေ့ပြောင်းပေးထားပြီးဆိုတဲ့အချက်ကိုတော့တိကျအတိမပြုနိုင်ဘူးလို့နယူးယောက်မြို့မှာသတင်းထောက်တွေကိုပြောပါရယ်ဂျနီဗာမှာကျင်းပမဲ့စနေနေ့ဆွေးနွေးပွဲကိုကုလသမဂ္ဂကလည်းပါဝင်မယ်လို့မစ္စတရာကပြောပါရယ်ရှင်
UAE ကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေတောက်ကြနေညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးအက်ခါဒါဟာအာဖဂန်နစ္စတန်နိုင်ငံကိုဒီကနေ့တောက်ကြနေမှာတွားရောက်ခဲ့ပါတယ်။အမေရိကန်နိုင်ငံအတွက်ပြည်ပမှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်တွေကိုကျေးဇူးတင်တဲ့အနေနဲ့ဝန်ကြီးကာဒါဟာအခုဒီဇင်ဘာအလရက်ကာလာအတွက်မှာတွားရောက်ခဲ့တာဖြစ်ပါတယ်။ဝန်ကြီးကာဒါဟာနေတိုးနဲ့အမေရိကန်တပ်ဖွဲ့တွေကအာဖဂန်လုံခြုံရေးတပ်တွေကိုအကူအညီပေးနေတာနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုဆွေးနွေးပြောဆိုသွားဖို့ရှိတယ်လို့အာဖဂန်သမ္မတအက်ရှရက်ဂါနီအပါအဝင်အာဖဂန်ထိပ်တန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်။ဝန်ကြီးကာဒါဟာအာဖဂန်နစ္စတန်နိုင်ငံမှာတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေနဲ့တွေ့ဆုံတာအပြင်အိမ်မှာရှိတဲ့အမေရိကန်နဲ့နေတိုးတပ်ဖွဲ့ရဲ့ဗိုလ်ချုပ်ကြီးဂျွန်နီကယ်ဆန်နဲ့တခြားထိပ်တန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့အာဖဂန်နိုင်ငံလုံခြုံရေးအခြေအနေနဲ့လုံခြုံရေးအခြေအနေတိုးတက်လာဖို့အတွက်အာဖဂန်ဆိုရကိုအကူအညီပေးဖို့နိုင်ငံတကာရဲ့ကြိုးပမ်းနေတဲ့အပေါ်မှာသူတို့ရဲ့အကဲဖြတ်ချက်တွေအကူလည်းလေ့လာခဲ့ပါတယ်ဒါဖြင့်အာဖဂန်မှာရှိတဲ့အယ်ကိုင်ဒါနဲ့ ISIS သွေးကြွတွေကိုအမေရိကန်ကအောင်မြင်စွာနှိမ်နင်းနေတဲ့နောက်ဆုံးအခြေအနေတွေကိုလည်းသူတို့ကဝန်ကြီးကာတာကိုရှင်းပြခဲ့ကြပါတယ်။အာဖဂန်ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာတော့ဝန်ကြီးကာတာဟာမကြာသေးခင်လတွေအတွင်းအာဖဂန်တပ်တွေရဲ့စွမ်းရည်တိုးတက်လာမှုအခြေအနေတွေကိုဆွေးနွေးသွားဖို့ရှိတယ်လို့ခန့်မှန်းရပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာပြခဲ့ရတဲ့ကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆွဲဖက်မှုအတွက်အမေရိကန်လူထုကိုပေးဆပ်ဖို့တာဝန်ရှိကြောင်းနိုင်ငံရေးပါတီတစ်ခုစလုံးကဥပဒေပြုအမတ်တွေကပြောဆိုခဲ့ကြသလိုထင်ရှားတဲ့ Republican အမတ်တစ်ယောက်ကတော့ရုရှားအပေါ်ပိတ်ဆို့ဒဏ်ကပ်ဖို့လဲတိုက်တွန်းပါတယ်။သမ္မတရွေးကောက်ပွဲမှာရုရှားဘက်ကဝင်ဆွဲဖက်ခဲ့တာဟာတိတ်ကိုတိတာထင်ရှားသလိုပဲပါတီတစ်ခုစလုံးကအချက်အလက်တွေကိုရယူခဲ့ပေမဲ့လို့ Democratic Party အထင်အအောင်တစ်ဖက်သက်အချက်အလက်တွေကိုတော့ထုတ်ပြန်ခဲ့တယ်လို့လဲအထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကထိပ်တန်းဒီမိုကရက်တစ်အမတ်တူဖြစ်တဲ့ Danny Feinstein က VOA ကိုပြောပါရယ် Republican အထက်လွှတ်တော်အမတ် Lindsey Graham ကလည်းရုရှားနိုင်ငံရဲ့လုပ်ရကိုဖော်ထုတ်ဖို့နဲ့ Internet ဖောက်ထွင်းမှုမှာတာဝန်ရှိတဲ့ရုရှားနိုင်ငံကပုံကိုယ်ရည်အထင်အောင်အရေးယူတန်းခတ်ဖို့လဲတိုက်တွန်းခဲ့ပါရယ်ဒီလိုလုပ်မယ်ဆိုရင်တော့ American ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွဲဖက်မှုမရှိဘူးဆိုပြီးပြောဆိုနေတဲ့ရွေးကောက်ခံသမ္မတ Donald Trump နဲ့ထိတိုက်တွေ့နိုင်ပါရယ်ဒီမိုကရက်တစ်အဖွဲ့အစည်းနဲ့ပါတီသမ္မတလောင်းဖြစ်ခဲ့တဲ့ Hillary Clinton ဝန်ထမ်းတွေရဲ့အီးမေးလ်တွေကိုရုရှားကထိတ်တန့်အကြဆုံးအရာရှိတွေရဲ့ညွှန်ကြားချက်နဲ့အင်တာနက်က ဖိုးပေါက်ခိုးယူခဲ့တာဖြစ်တယ်ဆိုပြီးတော့အော်တိုဘာလကအမေရိကန်အစိုးရရဲ့ရှာရှာပါပါထုတ်ပြန်ချက်ထဲမှာပြောထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအင်ဖြူရောကနေတဲ့အချက်လက်တွေထုတ်ပြန်ပေးဖို့လွှတ်တော်နေရာစလုံးကဒီမိုကရက်တစ်အမတ်တွေကစာရေးသားတောင်းဆိုထားပါတယ
်အမေရိကန်ကဖိလစ်ပိုင်နိုင်ငံကိုစီးထောက်ပံ့ပေးနေတာတွေကိုရပ်တန့်ပြီးတော့အမေရိကန်နဲ့ဆက်ဆံရေးတွေလျှော့ချသွားဖို့ဖိလစ်ပိုင်သမ္မတကပြီးခဲ့စက်တင်ဘာလကပြောကြားခဲ့ပြီးတဲ့နောက်မှာနိုင်ငံကြားဆက်တင်မာနေတဲ့ဆက်ဆံရေးအခြေအနေဟာအခုခါမှာပုံမှန်အနေထားကိုပြန်ရောက်ဖို့အတွက်တိုးတက်မှုတွေပြန်တွေ့လာနေရပြီဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတဒေါနယ်ထရမ့်ကဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကိုအခုလအတွင်းမှာဖုန်းဆက်ပြီးတော့မွေးစေးရောင်းဝယ်သုံးဆွဲသူတွေပေါ်မှာဖိလစ်ပိုင်သမ္မတနေနေနေတိုင်းနဲ့ပတ်သက်ပြီးတော့ဂုဏ်ပြုချီးကျူးစကားပြောကြားခဲ့ကြောင်းဖိလစ်ပိုင်ဘက်ကပြောပါတယ်။သမ္မတဒူတာတေးကမွေးစေးရောင်းဝယ်သုံးဆွဲသူတွေကိုတရားဥပဒေနဲ့အညီမဟုတ်ပဲကွမျက်တာတွေလုတ်ခဲ့တဲ့ပုံမှာလက်ရှိအမေရိကန်သမ္မတအိုဘားမားကဝေဖန်ခဲ့တဲ့အတွက်နိုင်ငံခြားဆက်ဆံရေးဟာတင်းမာခဲ့တာပါရွေးကောက်ခံသမ္မတဒေါနယ်ထရမ့်ကတော့ဖိလစ်ပိုင်သမ္မတဒူတာတေးကိုအင်ဂျီရောကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်ဒါဟာဂျပန်နိုင်ငံဂျပန်အပါဝင်အာရှကအမေရိကန်ရဲ့မဟာမိတ်တွေအပေါ်ချဉ်းကပ်မှုရဲ့အစိပ်ပိုင်းတည့်ရလည်းဖြစ်ပါတယ်ဒေါ်နယ်ထရမ့်လုံနေတာကပြီးခဲ့တဲ့သမ္မတအိုဘားမားအစိုးရတန်းကာလအဆုံးသတ်မှာအမေရိကန်ဘက်ကဆုံးရှုံးခဲ့တာတွေကိုပြန်ရအောင်လုပ်ဖို့ကြိုးစားနေတာဖြစ်တယ်လို့ထိုင်ဝမ်တက္ကသိုလ်ကနိုင်ငံကဆက်ဆံရေးဆိုင်ရာသုတေသီဖက်ဘရီဇီယိုပိုဇာတိုကပြောပါတယ်ခင်ဗျာ Direct from Washington The Voice
of America တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့နန်းလောင်တို့ညင်ညာပေးသွားတာပါဒီကနေ့ညနေပိုင်းမှာတော့ရခိုင်ပြည်နယ်ဆိုင်ရာအခြေအနေရရက်ကိုစက်တိုက်နာဆင်ကြရမှာပါအခုရန်ကုန်အခြေစိုက်တန်ယုံတွေကရခိုင်ရေးတိုက်တွန်းချက်ပါလဲဆိုတာပြောပြပါမယ်ရှင်အော်တိုဘာလအစောပိုင်းကဖြစ်ပျက်ခဲ့တဲ့ရခိုင်ပြည်မြောက်ပိုင်းကပြည်ပခါတွေဖြစ်ရာဒေသတွေမှာလူသားချင်းစာနာမှုဆိုင်ရာကူညီတွေပေးဖို့အတွက်ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံအပါဝင်နိုင်ငံပေါင်း14နိုင်ငံကတန်ယုံတွေကတိုက်တွန်းလိုက်ကြပါတယ်။ရခိုင်ပြည်နယ်အခြေအနေဟာအကူအညီတွေအမြန်ဆုံးရဖို့လိုအပ်နေတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါ။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခဖြစ်ပွားရာဒေသတွေမှာလူသားချင်းစာနာထောက်ထားရေးအကူအညီတွေအမြန်ဆုံးရရှိနိုင်ဖို့ရန်ကုန်မြို့အခြေစိုက်တန်ယုံ14ခုကတိုက်တွန်းလိုက်တာပါမြန်မာပြည်ရဲ့မိတ်ဆွေနိုင်ငံတွေဖြစ်တဲ့အလျောက်အဲဒီဒေသတွေမှာဖြစ်ပျက်နေတဲ့လူသားချင်းစာနာအကူအညီပေးရေးလုပ်ငန်းအခြေအနေတွေနဲ့ပတ်သက်လို့အလွန်မင်းစိုးရင်ပူပန်ရတဲ့အကြောင်းဒီကနေ့မှာပူးတွဲထုတ်ပြန်ချက်တစောင်းထုတ်ပြန်ခဲ့ပါတယ်လက်ရှိအချိန်မှာတချို့ကြီးပါတွေမှာကနဦးအကူအညီတွေပေးနေတာတွေ့သလိုလူသားချင်းစာနာထောက်ထားရေးအကူအညီတွေပြန်လည်လှုပ်ဆောင်နိုင်ဖို့မြန်မာအစိုးရတာဝန်ရှိသူတွေကခွင့်ပြုခဲ့တဲ့အတွက်ကြိုဆိုခဲ့တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လို့ကလေးငယ်တွေအပါအဝင်ထောင်ထဲချီတဲ့လူတွေအနေနဲ့အထောက်ပံ့အကူအညီတွေအမြန်ဆုံးရရှိနိုင်ဖို့လိုအပ်တယ်လို့လည်းရန်ကုန်မြို့အမေရိကန်တန်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါတယ်
။ But we are concerned by delays and urge all Myanmar authorities to overcome the obstacles.
နောက်နေ့ကြမ်းကြာမှုတွေအပေါ်မှာကျွန်တော်တို့အနေနဲ့စိုးရိမ်ပါတယ်။အဟာရချို့တဲ့နေတဲ့ကလေးငယ်တွေအပါအဝင်လူသားချင်းစာနာထောက်ထားရေးအကူအညီတွေလိုအပ်နေတဲ့လူပေါင်း1000ကျော်ဟာဘာအကူအညီမှမရတာနှစ်လနီးပါးကြာမြင့်နေပြီဖြစ်တာကြောင့်အဲ့ဒီအကူအညီတွေအပြည့်အဝပြန်လည်ပေးရနိုင်ရေးအဟန့်တားဖြစ်နေတာတွေကိုကြော်လွားဖို့လည်းအစိုးရတာဝန်ရှိသူတွေအားလုံးကိုတိုက်တွန်းပါတယ
်ပြည်ပခဖြစ်ပွားခဲ့တဲ့ဒေသတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီယာနဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာပြီးခဲ့တဲ့တစ်ပတ်ထဲသွားရောက်လည်လာခဲ့သလိုအဲ့ဒီဒေသအတွင်းသူတို့တွေ့ရှိချက်တွေကိုလည်းအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးပြောဆိုဆွေးနွေးခဲ့ကြပါတယ်ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာအာနန်ကတော့လုံခြုံရေးအကြောင်းပြချက်ကြောင့်အကူအညီတွေလိုအပ်နေတဲ့သူတွေအပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့တွေအဟန့်အတားမဖြစ်စေဖို့ကိုလည်းတိုက်တွန်းခဲ့တာပါရခိုင်ပြည်နယ်မောင်တော်ဒေသမှာနေကြားဆောင်တပ်တွေကိုအကြမ်းဖက်တိုက်ခိုက်ခဲ့ရာကနေအစပြုခဲ့တဲ့ပြည်ပခါတွေကြောင့်လူပေါင်းတောင်းနဲ့ချီလူသားချင်းစာနာထောက်ထားတဲ့အကူအညီတွေလိုအပ်နေတယ်လို့လည်းနိုင်ငံတကာကထောက်ပြကြပါရယ်။အဲ့ဒီဒေသတွေမှာမူလအခြေအနေပြန်လည်ဖြစ်နိုင်မှုငြိမ်းချမ်းရေးနဲ့တည်ငြိမ်မှုဟာအရေးကြီးတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ကိုအခြေခံပြီးအမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါရယ်။
This assistance is desperately needed to address serious humanitarian needs but also to be
အထောက်ပံ့တွေဟာလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတာကိုဖြည့်ဆည်းနိုင်ဖို့အတွက်သာမကငြိမ်းချမ်းပြီးတော့တည်ငြိမ်တဲ့မူလအခြေအနေအတိုင်းပြန်ဖြစ်အောင်လှုပ်ဆောင်တဲ့နေရာမှာလည်းမရှိမဖြစ်လိုအပ်ပါတယ်လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ agency တွေအနေနဲ့အစိုးရရဲ့လူသားချင်းစာနာမှုလုပ်ငန်းတွေကိုပံ့ပိုးပေးတဲ့အနေနဲ့လက်ရှိလိုအပ်ချက်တွေကိုအပြည့်အဝသိရှိအောင်လှုပ်ဆောင်နိုင်ဖို့အတွက်လည်းအတားအဆီးမရှိသွားလောက်ခွင့်ရှိဖို့လိုပါတယ်ဒါပြင်ဈေးတွေလူမှုဘဝတွေမှာပြန်ပြီးတော့ဝင်ဆက်နိုင်အောင်ဆောင်ရွက်တဲ့နေရာမှာလဲတကယ်ကိုအရေးကြီးပါတယ်
ပြည်ပကဖြစ်ပွားခဲ့တဲ့ဒေသတွေမှာစစ်တပ်ရဲ့နေမြေရှင်းလင်းလုပ်ရမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာအသံဝန်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။မြန်မာစိုးရဘက်ကတော့အဲ့ဒီဆွတ်ဆဲချက်တွေကိုပြက်ပြက်သားသားညှင်းဆို့ထားသလိုဆက်စုနှစ်ပေါင်းများစွာကြာမြင့်နေပြီဖြစ်တဲ့ပြဿနာတွေကိုဖြေရှင်းဆောင်ရွက်တဲ့နေရာမှာအချင်းယူဆောင်ရွက်ဖို့လိုတယ်လို့လည်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုထားပါတယ်။အလားတူပဲဒီဇင်ဘာလ10ရက်နေ့ကသမ္မတဦးထင်ကျော်ကဖွဲ့စည်းပေးခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဟာလည်းမနေ့ပြန်မှာအဲ့ဒီဒေသကိုတွားရောက်မှာဖြစ်တယ်လို့အဲ့ဒီဒေသတွင်းဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေနဲ့ဆွဆွဲပြောဆိုမှုတွေကိုနိုင်ငံတကာစံချိန်စံနှုန်းညနဲ့အညီပွပွင့်လင်းလင်းမြတ်မြတ်တတလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ကတော့ပြည်ပကဖြစ်ရာဒေသတွေမှာလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအများဆုံးရရှိဖို့နဲ့သတင်းမီဒီယာအဖွဲ့အစည်းတွေလည်းအဲ့ဒီဒေသကမြေပြင်အခြေအနေတွေကိုသွားရောက်သတင်းယူနိုင်အောင်ဆောင်ရွက်ပေးနိုင်ဖို့ကိုလည်းတိုက်တွန်းပြောကြားထားပါရခင်ဗျာ
ကိုထက်အောင်ပြောပြသွားတာပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်ရှိဖြစ်ထွန်းနေတဲ့တောင်ကျန်တိုက်ခိုက်မှုတွေကိုအာဏာပိုင်တွေကလုံခြုံရေးအရာအစီအစဉ်ဆောင်ရွက်နေတာမှန်ပေမဲ့ဒေသခံအရသားတွေကိုလူမျိုးရေးဘာသာရေးမခွဲခြားပဲလုံခြုံမှုပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကမြန်မာအစိုးရကိုတိုက်တွန်းသွားပါတယ်ဒီတော့တွင်မှာပဲရခိုင်ပြည်နယ်ပြည်ပခါကိုဒေသတွင်းပြဿနာဖြစ်မလာစေဖို့အင်ဒိုနီးရှားအစိုးရကမြန်မာအစိုးရကိုကူညီပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောကြားခဲ့ပါတယ်အပြည့်အစုံကိုမတ်ရင်ချင်းနိုင်ငံပြောပြမှာပါရှင်
Mr. Vijay Nambiya ရဲ့မင်းကြတာပဒိနေကထုတ်ပြန်ချက်မှာသူ့အနေနဲ့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ရဲ့ရခိုင်အခြေအနေပေါ်တွေ့ရှိချက်နဲ့သုံးသပ်ချက်တွေကိုသဘောတူကြောင်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တဲ့ကိုဖီအာနန်ရဲ့သုံးသပ်ချက်မှာမြမအာနာပိုင်တွေဘက်ကလူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးတာမျိုးမဟုတ်ဘူးနဲ့တည်င်းယူခွင့်ပြုဖို့အပြင်တင်းမာနေတဲ့အခြေအနေကိုထိန်းချုပ်ဖို့နဲ့တဟဇာတဖြစ်မှုကိုမြင့်တင်ဖို့အတွက်စ조사အားထုတ်ဖို့တိုက်တွန်းထားကြောင်းဗီဂျေးနမ်ဘီယာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်မစ္စတာနမ်ဘီယာကလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေကိုကုလသမဂ္ဂကအထူးစိုးရိမ်မိကြောင်းပြောကြားခဲ့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရအမျိုးသမီးကအခုလို VOA ကိုပြောပါတယ
် Mr. Vijay Nambiya, the Secretary General Special Advisor on Myanmar, said today that he underlines that the United Nations remains seriously concerned.
ရခိုင်ပြည်နယ်မြောက်ပိုင်းကလက်ရှိဖြစ်ထွန်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကအလေးအနက်စိုးရိမ်နေစေဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် Vijay Nambiya ကဒီကနေ့မှပြောကြားလိုက်ပါတယ်။ရခိုင်ဒေသမှာလက်တလောဖြစ်ထွန်းနေတဲ့တောင်းကျန်တိုက်ခိုက်မှုတွေကိုထိန်းချုပ်ဖို့လိုအပ်တဲ့လုံခြုံရေးအစီအစဉ်တွေကိုဆောင်ရွက်နေချိန်မှာပဲဒေသခံပြည်သူတွေရဲ့ကြားထဲမှာယုံကြည်မှုနဲ့စိတ်ချရတဲ့အမခန့်ချက်တွေတည်ဆောက်ဖို့အဆင့်တွေကိုမြန်မာအာဏာပိုင်တွေကမဖြစ်မနေဆောင်ရွက်ရမှာဖြစ်ပါတယ်။သူတို့အတွက်လုံခြုံမှုဂုဏ်သိက္ခာနဲ့ကောင်းမွန်တဲ့အခြေအနေဖြစ်အောင်အကာအကွယ်ပေးရမှာဖြစ်ပါတယ်
။ဒါပြင်ပဋိပက္ခကြောင့်နေရဆွန့်ခွာထွက်ပြေးခဲ့ကြရသူတွေကိုလည်းသူတို့နေအိမ်တွေပြန်ပြီးနေထိုင်ခွင့်ပြုတင်ကြောင်းမစ္စတာနမီယာကပြောဆိုခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးကဆိုပါတယ်။
Those who have fled or suffered displacement should be allowed to return to their homes. Senior government
သူတို့ရဲ့လူမျိုးစုဘာသာရေးရောက်ကြမင်းမှဒါမှမဟုတ်အဆင့်တန်းစားရတွေအလုံးကိုခွဲခြားမှုမရှိဘဲဒေသခံအလုံးကိုအကာအကွယ်ပေးဖို့အစိုးရအစိမ့်ခေါင်းဆောင်တွေဘက်ကအခိုင်အမာဆုံးဖြတ်ထားကြောင်းအမှားစကားခက်ခဲမှမှထုတ်ပြန်ဖို့လိုအပ်ပါတယ်အခုလိုထိလွယ်ရှာလွယ်ဖြစ်နေတဲ့အခြေအနေမှာဆွတ်ဆွတ်ချက်တွေနဲ့မဟုတ်မမှန်လှုပ်ကြံတဲ့စကားတွေကိုအထူးဂရုပြုပြီးကင်တွယ်ဖို့လူတိုင်းမှာတောင်းဝန်ရှိပါတယ်
ဒေါက်ဆန်းစုကြည်ကိုယ်တိုင်လည်းမောင်းတော်ဘူးတီတောင်ဒေသကိုသွားပြီးအရက်သားတွေကိုအစိုးရကအကာအကွယ်ပေးမှဖြစ်တယ်ဆိုတာသိကြအောင်ပြုလုပ်ဖို့မစ္စတာနမ်ဘီယာကတောင်းဆိုကြောင်းသူကတဆက်တည်းပြောပါရတယ်။ဒေသခံပြည်သူတွေရဲ့အခြေခံပြဿနာအကြောင်းရင်းတွေဖြစ်တဲ့နိုင်ငံသားကိစ္စကိုဖြေရှင်းပေးမယ်ဆိုတာရဲ့ပြည်ရင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုတတ်တောင့်တတ်တာနေခွင့်ရရှိအောင်ကူညီပေးဖို့လေ VJ နမ်ဘီယာကထပ်မံတောင်းဆိုခဲ့ပါတယ်။ဒါအပြင်မင်းကထုတ်ပြန်တဲ့ကြေညာချက်မှာရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်နေပြီးတင်းမာနေတဲ့အပေါ်မှာသူ့အနေနဲ့အလွန်စိတ်ပြတ်မိကြောင်းနဲ့အခြေအနေတွေကိုအမြန်ဆုံးထိန်းချုပ်ဖို့နဲ့တွဲဆုံဆွေးနွေးပွဲကိုပြန်ပြီးသွားကြဖို့အစိုးရနဲ့တပ်မတော်အပါအဝင်တိုင်းဒေသလက်နက်ကိုင်ဖွဲ့အားလုံးကိုသူအနေနဲ့တိုက်တွန်းကြောင်းဖော်ပြထားပါတယ်။ဒီအတော့အတွင်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခအခြေအနေနဲ့ပတ်သက်ပြီးဒေတာရင်းတည်ငြိမ်ရေးထိခိုက်လာနိုင်ခြင်းနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံကမြန်မာအစိုးရကိုကူညီပူးပေါင်းဆောင်ရွက်နေတယ်လို့လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမနေ့ကပြောကြားခဲ့ပါတယ်။ ဘာလီကျွန်းမှာနှစ်ရက်တာကျင်းပနေတဲ့ဒီမိုကရေစီဖိုရမ်ကိုတက်ရောက်လာတဲ့ရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုမနေ့ကသမရဝီဒိုတိုကတီးခြားတွေ့ဆုံပြီးရခိုင်ပဋိပက္ခကိုဝိုင်းဝန်းဖြေရှင်းတဲ့နေရာမှာလိုအပ်တဲ့အဆင့်တွေကိုဆွေးနွေးခဲ့ကြောင်းသမရကဆွေးနွေးပွဲအပြီးမှာသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်ကော်ဖီအာနန်ဒလာကတူဝါအက်ဖက်ဆရီကော်မတီ
သူပြောသွားတာကရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့တွေ့ဆုံပြီးတော့အလေးအနက်ဆွေးနွေးဖြစ်ကြောင်းနဲ့ရခိုင်ပြည်နယ်ကအခြေအနေကိုဖြေရှင်းဖို့လိုအပ်တဲ့အဆင့်တွေကိုမစ္စတာကိုဖီအာနန်ကဆွေးနွေးပွဲမှာပြောပြခဲ့တယ်လို့သမရဝီဒိုတိုကပြောသွားတာပါ။ဒါ့အပြင်အင်ဒိုနီးရှားနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွက်ဘာတွေလုပ်ပေးနိုင်တယ်လဲဆိုတာသိရဖို့လွန်ခဲ့တဲ့နှစ်ရက်ကအင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးဟာနေပြည်တော်ကိုသွားပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းသမရကပြောပါရတယ်။အခုတော့ရခိုင်ပြည်နယ်ကိုအစားအသောက်နဲ့ဆောင်တွေကိုအမြန်ဆုံးပို့ဖို့သူညွှန်ကြားထားတယ်လို့သတင်းတောက်တွေကပြောပါရ။အင်ဒိုနီးရှားနိုင်ငံဘက်ကကန့်လန့်ထားတဲ့အကူအညီတွေဟာရခိုင်လူမှုအတိုင်းဝိုင်းနှစ်ဖက်ကြားမျှတာတဲ့အကူအညီတွေဖြစ်ရင်ပူးပေါင်းဆောင်ရွက်မယ်လို့လည်းမြန်မာအစိုးရဘက်ကတုံ့ပြန်ထားပါရဲ့ရှင်
။မင်းဂျင်နိုင်ပြောပြခဲ့တာပါရှင်။အခုလိုမျိုးတိမ်ဆောက်မခံတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်သွားပြီးဒေသခံတွေနဲ့တွေ့ဆုံဖို့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်တာဟာနိုင်ငံတနိုင်ငံရဲ့အချုပ်အခြာအာဏာပေါ်မှာဖိအားပေးခြင်းသာဖြစ်တယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကတုံ့ပြန်ပါတယ်။ကုလသမဂ္ဂအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ပြောနေတာတွေဟာအတွက်ကိုအတိတိကျကျဖော်ထုတ်တင်ပြဖို့တောင်းဆိုလိုက်ပြီးတစ်ဖက်သက်ဆွဆွဲပြောဆိုမှုတွေအတွက်ပြန်လည်ခုခံခြေပသွားမယ်လို့လည်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကစုံစမ်းတင်ပြထားပါတယ်ရှင်
။ရခိုင်ပြည်တွင်းကဖြစ်ပျက်နေတဲ့ပဋိပက္ခတွေအပါအဝင်ဒေတာရင်းအခြေအနေတွေကိုကွင်းဆင်းလေ့လာဖို့အတွက်မစ္စတာကိုဖီအာနန်ရဲ့အဖွဲ့တွေဟာဒီကနေ့မနက်ပိုင်းမှာမောင်တော်နဲ့ဘူးတီတောင်ကိုရောက်ရှိခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂတွင်းရင်းမှုချုပ်ဟောင်းဦးဆောင်တဲ့ရခိုင်ကော်မရှင်ဟာပြည်내အစိုးရတာဝန်ရှိသူတွေအပါအဝင်ရခိုင်ဒေတာခံအချို့နဲ့ပါတွေ့ဆုံခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကပြောပါတယ်။ပြည်내အစိုးရနဲ့တွေ့ဆုံတဲ့အခါမှာတော့ရခိုင်ဒေတာရင်းဖွံ့ဖြိုးတိုးတက်ရေးကိစ္စရပ်တွေအပါအဝင်နှစ်ဖက်အတိုင်းဝိုင်းကြားလိုအပ်ချက်တွေနဲ့အဲ့ဒီဒေတာရင်းရပ်ပိုင်းကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုတွေအကြားဒေတာခံတွေယက်တီမှုအစိုးရရဲ့လှုပ်ဆောင်ချက်တွေစတဲ့အပိုင်းတွေကိုအစိုးရဘက်ပိုင်းကကောဒေတာခံဘက်ပိုင်းကကောတင်ပြခဲ့ကြတယ်လို့ဦးအေးလွင်ကဆိုပါတယ်
။ဟိုဝင်းတာစီရကောင်းလားအေးဘူးလေးတောင်ပါလေသူတို့ဆန္ဒတာပြတာသူတို့ဒီလူအဖွဲ့အစည်းတစ်ခုကတခါတွဲပြီးတော့ကိုနေတာပဲရခိုင်မျိုးမီမျိုးဖားတွေပြောတဲ့အချိန်မှာလည်းအဲ့ဒါတွေဆက်ပါတယ်သူတို့ဒီလိုဆန္ဒပြရတာလေတဲ့နိုင်ငံသားတွေကတစ်ဖက်ဆောင်းနေလို့ပြဆိုတဲ့အချင်းရှိတဲ့ခါပေါ့ဗျာအချင်းလွဲမှားမှုတွေဒီကြောင့်လုံးဝလည်းဆိုတော့လေပြောပြီးနေသူတို့ကတော့ဒီမှာငြင်းငြမ်းလို့အရှင်တွဲနေတယ်2020ကလည်းဘာမှမဖြစ်ဖြစ်ဘူးပေါ့အဲသူတို့မိဆက်ကလေးပဲမိဆက်ရအောင်လုပ်ပြီးပါစီဝါရေးပြည်ဖို့အတွက်ပေါ့နော်နံပါတ်ဆက်တွဲပေါ့အောင်လုပ်ပြီးပါအဲ့လားလားပြောပြပြီးတော့ကျွန်တော်တို့ပြောသွားလဲဆိုမွတ်စလင်တွေနဲ့တွေ့တယ်မွတ်စလင်မျိုးမျိုးဖားတွေကအဲ့လိုငြင်းငြမ်းလို့အရှင်တွဲတာတော့သူတို့ပြောတယ်ပြီးတော့သူတို့ပညာရေးကျမရေးအခက်အခဲလေးတွေရှိတာပေါ့နော်အရင်ကမရှိခဲ့ဘူးရှိတယ်ပေါ့အဲ့တော့ဘူးတီတောင်ကတော့ကျွန်တော်ပြောချင်တာကစံပြလူတော်ဖြစ်တယ်လို့ဖြစ်တယ်လေ။မောင်တော်မှာကအဲ့ချက်ရိုးပြန်မှာတော့လွာသားတွေရောက်လာပြီးတော့အမျိုးသမီးဟန်ကူရဲ့ကြီးရဲနဲ့ကျွန်တော်တို့ပြောကြတယ်ဗျ
။ပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကဘူးတီတောင်မောင်တော်ဒေသတွေမှာနေသားဆောင်တပ်တွေကိုအကြမ်းဖက်တိုက်ခတ်ရေးသမားတွေဝင်ရောက်တိုက်ခတ်ခဲ့တာကအစပြုခဲ့တဲ့ပြည်ပခါတွေမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုအပိုင်းတွေမှာလူခွင့်ရေးချိုးဖောက်မှုရှိတယ်ဆိုပြီးဝေဖန်မှုတွေရှိခဲ့ပါတယ်။ဒီလိုထွက်ပေါ်လာတာနဲ့ပတ်သက်လို့ရခိုင်အကြံပေးကော်မရှင်ဟာတွားရောက်လေ့လာခဲ့တာဖြစ်ပြီးဒီကနေ့ဒေတာခံတွေနဲ့ကော်မရှင်တွေ့ရှိမှုအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးကော်မရှင်ဘက်ကတော့ဘာထင်မြင်ချက်မှမပေးနိုင်သေးဘူးလို့ပြောပါတယ်ဒေတာခံတွေနဲ့တွေ့ရှိမှုအပေါ်ဦးအေးလွင်ပြောပြခဲ့တာကတော့
ကျွန်တော်ကတော့သုံးသပ်ချက်တွေမပေးချင်ဘူးနားလည်မှုတွေနဲ့လွဲနေတာလေးတွေရှိတယ်အဲ့ဒါလေးတွေနားလည်မှုတွေယူပြီးတဲ့အခါမှာဟိုဆိုရင်လည်းကလေးတွေကြောင့်ဆောင်ရွက်ဒီခါလေးတွေလည်းရှိတယ်ဟိုသူတို့အပြင်းမဲ့တဲ့လူတွေလည်းအဲ့လိုသူတို့ပြင်လို့ကြောက်လန့်ပြီးထွက်ပြေးတာရှိတာပေါ့နော်ဘုသာမြေကလည်းနေတဲ့သဘောလေးတွေရှိတယ်အဲ့ဒါလေးတွေကတဖြည်းဖြည်းတော့တည်ငြိမ်သွားမယ်လို့ကျွန်တော်ထင်ပါတယ်ကျော်သားတွေကအားကြောက်ပြီးတော့အဲ့လိုထွက်ပြေးတာလည်းရှိတယ်သို့တော့တချို့ဘောဘက်ကလည်းဟိုအလာပင်ဘက်ကလည်းအားကြောက်မကြောက်လောက်ရတယ်ဆိုတာလေးသူတို့ကသိချာသူတို့ဘက်ကလည်းသူတို့ပြောကျွန်တော်တို့ကသာဆက်ဖို့လည်းမဟုတ်ဆုံးဖြတ်ဖို့လည်းမဟုတ်တော့နားထောင်လာပြီးတဲ့အခါမှာဒါအကောင်းဆုံးတယ်လို့ကြံပေးမယ်ဆိုတော့ကျွန်တော်လုပ်ပါမယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ရခိုင်အကြံပေးကော်မရှင်ကိုနိုင်ငံတကာကတက်သည့်ပညာရှင်တွေနဲ့ပြည်တွင်းကပညာရှင်တွေပူးတွဲပြီး ဩဂုတ်လနောက်ပိုင်းကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အစိုးရတဲ့လက်ထက်မှာဖွဲ့စည်းလိုက်တဲ့ဒီအကြံပေးကော်မရှင်ဟာနိုင်ငံတကာကလူတွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါစေနိုင်တယ်ဆိုပြီးကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်။ရခိုင်မောင်နှောဒေသမှာရှိတဲ့ရခိုင်အမျိုးသားပါတီဥက္ကဋ္ဌဦးခင်မောင်တန်းကတော့ဒီကနေ့လာရောက်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ပတ်သက်လို့အခုလိုတုံ့တက်လိုက်ပါတယ်
။အဲကျွန်တော်တို့အမြင်ကပါပြောမလဲကျွန်တော်တို့ဒီနေရာဒီဒေသကျွန်တော်တို့ရဲ့ဒီအခုဒီဘ ഹു သူဒ္ဓတွေကိုဒီစာတွေအနေနဲ့လာပြီးလေးလာတော့လူကတော့အဖြေရမယ်လို့မသိဘူးကျွန်တော်တို့ဟိုကျွန်တော်တို့ဒီနေရာတွေဆိုတော့တအားဖြည့်ဖြည့်ချနေတဲ့နေရာအဲ့ဒီနေရာတွေကမှစာတွေနဲ့လာပြီးလေးလာတဲ့အခါဟိုနေတဲ့သူ့ဂျုံဟိုဖြစ်ပြခဲ့တဲ့ဖြစ်ပြတွေကိုအခြေခံဖို့လိုပါလိမ့်မယ်ဟိုအဖွေတွေအများကြီးဟိုဖွေလာဒီဖွေလာဟိုဒီပါကရောဒီတွင်းကရောဒါမဲ့ဟိုတိကျနေရာတွေအခြေကတော့ကုန်မလာတာ
ရခိုင်ဒေသခံအချို့ကဒီကော်မရှင်ဖြတ်သိမ်းပေးဖို့တောင်းဆိုခဲ့ကြသလိုဒီတစ်ခေါက်ကော်မရှင်လာရောက်ချိန်မှာလဲစစ်တွေလေစိမ်မောင်တော်နဲ့ဘူးတီတောင်တို့မှာဆန္ဒပြမှုတွေလှုပ်ဆောင်ခဲ့ကြပါတယ်။မနက်ဖြန်မှာတော့ကော်မရှင်ဟာမြောင်းဦးနဲ့မင်းပြဘက်ကိုတွားရောက်มาဖြစ်ပြီးအဲ့ဒီဒေသကဒေသခံတွေနဲ့တွေ့ဆုံသွားมาဖြစ်ပါတယ်ရှင
်။မမေခါရဲ့ရခိုင်ဒေသအရေးသတင်းမှာမှာရွန့်ထုတ်လွှင့်မိတဲ့အတွက်အနုညွတ်တောင်းပန်ပါတယ်ရှင်။တမရရုံးဝင်ကြီးဌာနရဲ့တုံ့ပြန်ချက်သတင်းကိုတော့နောက်နှစ်နာရီကြာထုတ်လွှင့်မယ်အတန်လွှင့်ချိန်မှာဆက်ဆက်ထုတ်လွှင့်ပေးသွားပါမယ်ရှင
်။ဒေါသရှင်များရှင်။ရင်းကျောပိတ်ဆို့မှုတွေနဲ့နေ့စဉ်ဆိုသလိုရုပ်ကံလှုပ်ရှားနေရတဲ့ရုံမျိုးကြီးမှာအများပြည်သူစီးနင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ရင်မောင်းတွေနဲ့စပယ်ယာတွေဟာလမ်းစည်းကမ်းရင်စည်းကမ်းတွေမလိုက်နိုင်ုံနဲ့မကပါဘူးရင်စည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မိုက်ရိုင်းရိုင်းအော်ဟစ်ငေါငန်းရန်စတာတွေလုပ်နေကြတဲ့အပြင်မင်းမယ်စရိုက်ဆန်းဆန်းဒုတ်တပြက်ဓာတပြက်ကိုတိလက်ရောက်စော်ကားတဲ့အဖြစ်တွေနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုအဖြစ်တွေကနေရင်ကျေးတိမ်မွေ့လာအောင်ဘလို့ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေဘောင်တွင်းကနေဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနိုင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-832-3855ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင်။
စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ဖိတ်ခေါ်ပါတယ်ရှင်။အခုကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ဒီကနေ့ညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်မယ်ရှင
်။တောင်ကိုရီးယားသမ္မတပါကွန်ဟေကိုသမ္မတအဖြစ်ယုံကြည်မှုရှိအဆိုကိုတောင်ကိုရီးယားလွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ခဲ့တာမှာတော့လွှတ်တော်အမတ်300မှ234ယောက်ကဒီအဆိုကိုထောက်ခံမဲပေးခဲ့ကြပါတယ်။ဒါကြောင့်ဒီအဆိုတည်ပြုဖို့အတွက်လိုအပ်တဲ့၃ပုံ၂ပုံမဲထပ်တောင်းပို့ပြီးတော့အများခဲ့ပါတယ်။သမ္မတပေါ်ယုံကြည်မှုရှိအဆိုကိုလွှတ်တော်မှတည်ပြုလိုက်တာကြောင့် Miss Pakatin နဲ့သမ္မတလုပ်ပိုင်ခွင့်အာဏာတွေရပ်ဆိုင်းခဲ့ရပြီးတော့လောလောဆယ်အဆိုရကိုတော့ဝန်ကြီးချုပ်ဟွမ်ဂျူအန်းကယာယီဦးဆောင်မှဖြစ်ပါတယ်ခင်ဗျာ။ဘာကြီးပူနေလာမှုပေါ်မေးခွန်းထုတ်နေပြီးတော့ဇီဝလောင်စာထုတ်လုပ်မှုကိုပံ့ပိုးပေးနေသူရှင်းနစ်စကော့ပရစ်ကိုအရေးကောက်ခံသမ္မတဒေါနယ်ထရမ့်ကသမ္မတဝန်ကျင်ကာကွယ်ရေးအဖွဲ့ EAP အကြီးအကဲဖြစ်တဲ့ကျော်သာပရင်းကြီးကရွေးချယ်လိုက်ပါတယ်။ဇီးရီးယားနိုင်ငံအလက်ပိုမျိုးအခြေအနေနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားစီးကျန်းကျင်သူတို့ကြားပြုလုပ်မဲ့တွေ့ဆုံဆွေးနွေးပွဲမတိုင်ခင်မှာအလက်ပိုမျိုးအရှေ့ပိုင်းကဆီးရီးယားအစိုးရရဲ့စီးရီးလှုပ်ရှားမှုအားလုံးကိုရနာထားပြီးလို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဘရော့ဖ်ကပြောလိုက်ပါတယ်။တောင်ပစိဖိတ်သမုတ်တရာတဲကဆော်မွန်ကျွန်းနိုင်ငံကမ်းရိုးတန်းအနီးမှာတောက်ကြံလေးစောပိုင်းကပြင်အား 8.3 အဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားခဲ့ပါတယ်လူသေးပြောက်စည်ရင်ကိုချက်ချင်းမတိရသေးပေမဲ့စောပိုင်းမှာတော့ဆူနာမီသတိပေးချက်ထုတ်ပြန်ခဲ့ပြီးနောက်ပိုင်းမှာတော့ပြန်ရုပ်သိမ်းခဲ့ပါတယ်ခင်ဗျာ
တောက်ကြံနေညနေခင်းသတင်းအချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Bridges ဖြစ်ပါတယ် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါတော့မယ်ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါသောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမခွန်ညိုပါ
This program has come to you from the Voice of America, Washington.